ခုခဲဆိုတာကအရင်ခက်နဲ့မတူတော့ပါဘူးဒီမိုကရေစီစနစ်ကိုကျင့်သုံးနေပြီဖြစ်လို့လွတ်လွတ်လပ်လပ်ပြောဆိုဖို့ထောက်ခွင့်ရှိနေပါပြီကိုယ့်ရဲ့ဆန္ဒကိုလမ်းပေါ်ကနေအော်ခြင်းလားလမ်းလျှောက်ပြီးအော်ခြင်းလားအော်လို့ရနေပါပြီစင်ပေါ်ကအော်ခြင်းသေးလားစိတ်ကြိုက်အော်ခွင့်ရှိပါသေးတယ်ပြောတော့ခမ်းမရှိမှာအော်မလားရပါလေဗျာအားလုံးကအရင်တော့ကနေမတူတော့ပါဘူးအရင်ခက်ကဆိုညီလေးလိုက်ခဲ့ပါဆိုပြီးငပိကြော်စားရမှာပါအခုခေးဆိုတော့လေငပိကြော်ပဲစားရမှာပါပဲဥပဒေရှိတာနဲ့ဥပဒေမရှိတာပဲကွာသွားတာပါဒါကဒီလိုရှိပါလေဒီမိုကရေစီဆိုတာမှာသူများနိုင်ငံကဒီမိုကရေစီစနစ်နဲ့မတူပါဘူးစီကံပြေဝတဲ့ဒီမိုကရေစီစနစ်ဖြစ်တာကြောင့်ပြောချင်တယ်ပြောလို့ရမှာမဟုတ်ပါဘူးဥပဒေဆိုတာလူတိုင်းလေးစားလိုက်တာပေါ့လူသေးတယ်မဟုတ်လားဟိုလူကိုအမြင်ကလည်းလွတ်လွတ်လပ်လပ်ပြောဆိုမင်းကြီးကဆဲတယ်ကွာဆိုလဲဆဲလို့မရပါဘူးဗျာဆဲဆိုမှုနဲ့အဖတ်ခံရမှာပါဒီလူကိုအမြင်ကလည်းတိတ်ခါကြောက်အောင်မဟုတ်တာတွေပြောလိုက်မယ်ကွာဆိုလဲမရပါဘူးတိတ်ခါချက်မှုနဲ့တရားစွဲခံရမှာဖြစ်ပါတယ်အတင်းတုံမယ်ကွာဆိုတော့လဲအတင်းတုံမှုနဲ့တရားစွဲခံရမှာဖြစ်ပါတယ်အပြင်မှာပြောတယ်ဆိုရင်အပြင်ဥဒေတွေနဲ့တရားစွဲခံရမှာဖြစ်ပြီးတော့ Facebook တို့ online ပေါ်မှာပြောရင်တော့electronic ပုံမှန်အပြင်ဘာမှညာမှန်းမသိတဲ့ပုံမှန်အဟောက်ပုံမှန်အသစ်တွေမျိုးစုံနဲ့တရားစွဲခံရမှာပါအရင်ခက်ကတခုခုတိလာရင်တခုခုကိုမကြည့်နိုင်ရင်တငယ်ချင်းချင်းချင်းမိတ်ဆွေချင်းချင်းပြောတာဆိုတာပဲရှိတာပါအခု online ပေါ်တက်ရေးကြတာဆိုတော့စက်သွေးဥပဒေဆိုတာလဲပေါ်လာရတာပေါ့ဗျာဥပမာစားတောက်ဆိုင်တခုမှာအစားတောက်သွားဆိုင်သူတို့အစားစာတွေမကောင်းဘူးလို့ online ပေါ်မှာတက်ရေးလို့မရပါဘူးတကယ်ကောင်းသည်ဖြစ်စေတကယ်မကောင်းသည်ဖြစ်စေဟိုကမကျေနပ်ရင်ကိုကငပိကြော်စားရမှာပါကိုယောက်ျားကိုလာပြီးတော့စနိုက်ကြော်တယ်ဆိုရင်ဒီမှာကျမယောက်ျားကိုဘသူဘသူကစနိုက်ကြော်ပါတယ်ဆိုပြီးပြောလို့မရပါဘူးဟိုကမကျေနပ်လို့တရားစွဲထောင်ထဲသွားရနိုင်ပါတယ်ဥပဒေဆိုတာကနာမည်နဲ့အတိအကျပြောရင်အကျုံးဝင်တာကိုဒီတော့လူတွေလည်းဥပဒေနဲ့လွတ်အောင်ပုံစံပြောရပါတော့တယ်ကိုယောက်ျားကိုမြှူတလို့ကလူတလို့လာလို့ရင်မိမကတက်ရေးပါတယ်တဲ့ရည်တဲ့နေရာမှာဥပဒေနဲ့လွတ်အောင်ဆိုပြီးတော့ဟိုကြတာပြင်းနိုင်နဲ့စတဲ့ဟာမှာငါယောက်ျားကိုလာလာပြီးဟိုက်နေတာငါသိတယ်နော်မသိဘူးမထင်နဲ့သိဖို့ဆိုပြီးတော့အဲ့ဒီမှာဟိုဘက်ကလည်းဒီလိုပြန်တင်มาသေးတယ်စနေနိုင်နဲ့စတဲ့ဟိုမကြီးရှင့်ယောက်ျားရှင့်နိုင်အောင်ထိဒီကအိုကြီးအိုမတွေစိတ်ဝင်ကောင်းသိဖို့ဆိုပြီးပြန်တင်တာပေါ့အဲ့ဒါကိုသိသွားတဲ့သူတို့ရဲ့တန်ငယ်ချင်းတွေကတင်ပါရောဗျာစနေနိုင်နဲ့စတဲ့အမကြီးနဲ့ကြတာပြင်းနိုင်နဲ့စတဲ့ညီမလေးဟိုကိစ္စကွိုက်တဲ့နေဆိုတာမျိုးပေါ့နောက်ပြီးတော့အကျွေးရစရာရှိတဲ့သူတွေကလည်းအရင်လိုသူများအင်ရှိသွားပြီးတော့နာမည်ခေါ်ပြီးအော်မတောင်းတော့ပါဘူး Facebook မှာပဲဥပဒေလေးနဲ့လို့အောင်ဟိုတယောက်လောက်တုံနေပြီနော်အကျွေးလေးပါလေးပြီးဖို့စဉ်းစားအောင်အဆက်ဖူတာအလကားရတာမဟုတ်ဘူးသိဖို့ဆိုပြီးတော့တင်လေရဲ့အကျွေးပေးစရာရှိတဲ့သူကလည်းအဆက်ရှိမှပေးနိုင်မှာပေါ့အတိုးကိုဒီလောက်ကြီးယူထားတဲ့အမျက်ကြီးသားရေးဆိုပြီးတော့ပြန်တင်တာပေါ့တနေရာရာမှာကိစ္စရှိလို့လက်တောင်းခံရပြီဆိုရင်လေဌာနနာမည်တွေမပြောရပါဘူးဘာနာနဲ့စတဲ့ဘာဌာနကဘသူကိုဘလောက်ပေးလိုက်ရတာနော်ဆိုတာပဲတင်ရဲကြတာပါဒီလိုနဲ့ဥပဒေနဲ့လောအောင်စောင်းမြောင်းပြုတ်ဆုတဲ့တဲ့လေးချင်းကပြင်မအထိပါလာလိုက်တာအိမ်ကိုတခိုးဝင်ကပ်ပြီဆိုရင်လေကဲကြပါအောင်ရှင်တခိုးလိုယူဆရတဲ့ဘာနှစ်သားမှမသိတဲ့သူအိမ်ထဲဝင်လာပါတယ်တော့တိဖို့ဆိုတာလို့ဘတ်ကားပေါ်မှာကပိုက်နိုင်နဲ့တွေ့ရင်လေငါအိတ်ကိုနှိုက်နေတဲ့အကောင်ကြီးနင်ဘာနဲ့သားလေးတော့မသိဘူးလက်ဖယ်လိုက်ပါသိဖို့ဆိုတာတွေဖြစ်လာပါရောလားဒါအပြင်ဆောက်ခံပွဲတွေကောက်ကောက်ပွဲတွေဟောပြောပွဲတွေလုပ်တဲ့အခါမှာလည်းတစ်ဖက်နဲ့တစ်ဖက်စင်ပေါ်ကနေစောင်းမြောင်းပြောဆိုကြပါရောလားစောင်းမြောင်းပြောဆိုမှုဆိုတာမှာစောင်းမြောင်းပြောဆိုခြင်းအမှုပညာဆိုတာရှိပါတယ်မဆောင်တတ်ရင်လည်းအဖမ်းခံရနိုင်ပါတယ်ပြည်သူအချင်းချင်းပဲဖြစ်စေစက်ကျင်ပန်းအုပ်စုအချင်းချင်းပဲဖြစ်စေတစ်ဖက်နဲ့တစ်ဖက်စောင်းမြောင်းပြောဆိုတာကိစ္စမရှိပေမဲ့အစိုးရကိုတွားပြီးတော့စောင်းမြောင်းပြောဆိုမယ်ဆိုရင်တော့စောင်းမြောင်းပြောဆိုမှုဥပဒေနဲ့အဖမ်းခံရနိုင်ပါတယ်အစိုးရဆိုတာကစောင်းပြောလို့လည်းမရပါဘူးဒဲ့ပြောလို့လည်းမရပါဘူးအမြဲတမ်းကြီးညိုနေမှအစိုးရဖြစ်တာပါအမေရိကနဲ့အခြားနိုင်ငံတွေမှာအမေရိကန်သမ္မတကိုမကြိုက်ရင်သမ္မတထရန့်ကိုဒဲ့ပြောသူ့ပုံလီမို့ရုပ်ကြီးထောင်းပြီးတော့ကြိုက်တဲ့လူဝန်ကန်လို့ရဟောင်းရနိုင်ပါလိမ့်မယ်ဒီမှာတော့မရပါဘူးဗျာအားလုံးကကြီးညိုစရာတွေဖြစ်နေလို့ပါစီကံပြည့်ဝတဲ့ဒီမိုကရေစီစနစ်ကိုလည်းကျင့်သုံးနေတာမဟုတ်လားခက်တာကဥပဒေဆိုတာအစိုးရတစ်ခုရဲ့နဲ့ဆိုင်တဲ့ဥပဒေမျိုးဆိုရင်တော့ဘယ်တရားပါမလဲဗျာပြည်သူကိုချစ်ရင်ပြည်သူအချင်းချင်းစောင်းမြောင်းပြောဆိုလို့မရအောင်စောင်းမြောင်းပြောဆိုမှုပိတ်ပင်ရေးဥပဒေဆိုတာကိုပြဋ္ဌာန်းတင်တာပေါ့ဗျာမောင်တန်တို့လည်းကိုကသာစောင်းပြောနေတာကိုလာလာစောင်းပြောရင်တော့မကြိုက်ပါဘူးဗျာ